တော်ရရှင်များခင်ဗျာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ OIC လို့ခေါ်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပါသူတို့ရှုထောင့်အမြင်နဲ့ဖြေရှင်းဖို့ဒီရက်ပိုင်းမှာပို့ပြီးစ조사လာတာတွေ့ရပါတယ်တရုတ်နိုင်ငံကြီးဌာနရဲ့အာရှရေးအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်ကပြီးခဲ့တဲ့သတင်းပတ်မှာရိုဟင်ဂျာပဋိပက္ခရဲ့ဗိုလ်ချုပ်ဖြစ်တဲ့မောင်တော်ဒေတာကိုတွားပြီးလေ့လာခဲ့သလိုပြဿနာကိုအဓိကဦးဆောင်ဖြေရှင်းရမယ့်ပုံကိုယ်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ကိုလည်းတီးကြားစီတွေ့ဆုံပြီးရခိုင်ပြည်နယ်ကိစ္စကိုအလေးပေးဆွေးနွေးခဲ့ပါတယ်။တပြိုင်နက်တည်းမှာပဲထူးကိုစလည်းမစ္စတာဆွန်ကော်ရှန်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားခရိုင်ကကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီးနေရပ်ပြောင်းကြဖို့တိုက်တွန်းပြောဆိုသလိုပြန်မယ်ဆိုရင်တိန်တောင်ကိုအမေရိကန်ဒေါ်လာ9000ကနေ6000လောက်ပေးမယ်လို့မလုံပေးပြောဆိုတယ်လို့သူနဲ့တွေ့ခွင့်ရလိုက်တဲ့ရိုဟင်ဂျာလူငယ်တယောက်က RFA ကိုပြောပါတယ်။ဒါပေမဲ့ပြန်မဲ့သူတွေကိုအဲ့လိုမျိုးငွေပေးမယ်ဆိုတာမျိုးတရုတ်ဆိုအနေနဲ့တခါမှမပြောခဲ့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံတရုတ်တန်ရုံယာယီတာဝန်ခံကညင်းဆိုပါတယ်။တခြားတစ်ဖက်မှာတော့ OIC လို့ခေါ်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ကရိုဟင်ဂျာတွေနိုင်ငံကဥပဒေတိုင်အကာအကွယ်ရအောင်ကြိုးပမ်းတော့မယ်လို့မတ်လ၄ရက်နေ့ကကန့်ကွက်သူမရှိဘဲတညင်တကြောတဲဆုံးဖြတ်လိုက်ပါတယ်။ဂမ်ဘီယာနိုင်ငံကဥဆောင်ပြီးအဖွဲ့ဝင်ဆင်နိုင်ငံပါတဲ့အဖွဲ့ကနိုင်ငံကဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးနယ်သာလန်နိုင်ငံ The Hague မြို့က International Court of Justice လို့ခေါ်တဲ့နိုင်ငံကတရားရုံးကိုတင်ကြမယ်လို့ဆိုပါတယ်။တခါမြမတက်မတော်နဲ့လုံခြုံရေးအဖွဲ့တွေကရိုဟင်ဂျာတွေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှုကျူးလွန်ခဲ့တယ်လို့အနောက်နိုင်ငံတွေကဝိုင်းပြီးပြစ်တင်နေကြပြီးအဲ့ကျူးလွန်မှုတွေအတွက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်လုံခြုံရေးဆိုင်ရာထိတ်တန့်အရာရှိတွေကိုအရေးယူရမယ်လို့ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ္စယန်အီလီကပြီးခဲ့တဲ့လကထုတ်ပြောထားပါတယ်။ဒါကြောင့်ရိုဟင်ဂျာအရေးကိစ္စမှာအေးစစ်စစ်နေရပြန်ပြီးဘဝပြန်လည်ထူထောင်ကြဖို့စီယုံနေတဲ့ကုသနည်းနဲ့အကြမ်းဖက်မောင်းထုတ်တာကိုတရားစွဲဖို့ကြိုးစားတဲ့ကုသနည်းဆိုပြီးကုထုံးနှမျိုးကိုထင်ထင်ရှားရှားတွေ့လာရပါတယ်။ဒီအချိန်မှာမြန်မာတပ်မတော်နဲ့အဆင်ပြေအောင်ကြိုးစားနေရတဲ့ NLD အစိုးရနဲ့ဒေါ်ဆန်းစုကြည်အတွက်အနောက်နိုင်ငံတွေရဲ့တောင်းဆိုမှုကိုလိုက်လျောဖို့အတော့ကိုခက်ခဲနေရန်တွေ့ရပါတယ်။ရိုဟင်ဂျာတွေဘက်ကလေးလာတဲ့အခါမှာလည်းသူတို့ကိုနေရာမပြောင်းခင်ကတည်းကရိုဟင်ဂျာဆိုတဲ့လူမျိုးနာမည်နဲ့မြန်မာနိုင်ငံသားပေးဖို့ပြန်ပြီးတဲ့အခါမှာလည်းသူတို့လုံခြုံရေးအတွက်နိုင်ငံတကာစောင့်ကြည့်မှုအောက်မှာထားဖို့တခြားနိုင်ငံသားတွေနဲ့တန်းတူဘယ်နေရာမဆိုလှုပ်လှက်လှက်သွားလာခွင့်ပြုဖို့ဆိုတာပြော။ဒီနေရာမှာလည်းအငင်းပွားနေတဲ့ရိုဟင်ဂျာဆိုတဲ့လူမျိုးနာမည်အပြင်လက်ရှိအသက်ဝင်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကြောင့်လည်းဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုချက်ချင်းဆောင်ရွက်ဖို့ဆိုတာ NLD အစိုးရအနေနဲ့အခက်အခဲဖြစ်နေဟန်တွေ့ရပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကကဘာကယုံကြည်လိမ့်မယ်လို့ယူဆတဲ့ကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကိုဖိတ်ခေါ်ပြီးစုံစမ်းရေးနဲ့အကြံပြုချက်ရအောင်ဆောင်ရွက်ခဲ့တယ်လို့အာဆီယံဒေသတွင်းကကျွမ်းကျင်သူတချို့နဲ့လည်းစုံစမ်းရေးဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်ထနာကိုအဲ့ဒီဆေးကမတိုးသေးတာလည်းတွေ့နေရပါတယ်။တစ်ဖက်မှာလည်းတရုတ်ကဝင်ပြီးကုပေးတဲ့နီးအရာဆေးမတိုးတာတွေ့ရပါတယ်။ဒါကြောင့်တရုတ်အစိုးရရဲ့အပျော်စွဲကုထုံးနဲ့အနောက်နိုင်ငံတွေနဲ့ OIC အဖွဲ့တွေရဲ့တရားစွဲမဲ့ကုထုံးမှာဘယ်ကုထုံးကရိုဟင်ဂျာပြည်ထနာအတွက်အသင့်တော်ဆုံးဖြစ်မလဲဆိုတာမေးခွန်းတွေဖြစ်နေပါတယ်ခင်ဗျာ။